မြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာလဲလှယ်ရာမှာဒေါ်လာဈေးတဖြည်းဖြည်းကျလာနေတာကြောင့်စီးပွားရေးလုပ်ငန်းရှင်တွေအထူးသဖြင့်ပို့ကုန်လုပ်ငန်းလုပ်ငန်းသူတွေထိခိုက်နေတယ်လို့ပြောကြပါတယ်။ဒေါ်လာဈေးကိုထိန်းချိဖို့ဗဟိုဘဏ်ကဈေးပြိုင်စနစ်နဲ့ဝယ်ယူနေတာဟာမှန်ကန်တဲ့နည်းလမ်းမဟုတ်ဘူးလို့လည်းဝေဖန်နေကြပါတယ်။အဖြစ်အဆုံကို VOA သတင်းတော်ကိုစောထက်ကပြောပြပါမယ်။
မြန်မာနိုင်ငံဗဟိုဘဏ်ဟာဈေးပြိုင်လီလံစနစ်နဲ့အမေရိကန်ဒေါ်လာကိုးတန်းကိုဒီကနေ့မတ်လ10ရက်နေ့မှာဝယ်ယူခဲ့ပါတယ်။ဒေါ်လာဈေးနှုန်းညနေရေးကိစ္စကိုထိန်းချုပ်ပေးဖို့ပြည်တွင်းလုပ်ငန်းရှင်တွေကလည်းအစိုးရကိုဒီရက်ပိုင်းတွင်တိုက်တွန်းခဲ့ပြီးနောက်ပိုင်းဒါဟာဗဟိုဘဏ်ကတရက်အတွင်းအများဆုံးဝယ်ယူခဲ့ရလဲဖြစ်ပါတယ်။ဗဟိုဘဏ်ကပြင်ပပေါက်ဈေးထက်မြင့်ပြီးဝယ်ယူသလိုဒါဟာဘတ်ဂျက်ဆုံးရှုံးမှုကိုဖြစ်နိုင်တယ်လို့ဝေဖန်ကြတာလည်းရှိပါတယ်။ကမ္ဘာမှာဖြစ်တဲ့ဒေါ်လာဈေးကြရဲ့အခြေအနေမျိုးဒီလိုဝယ်ယူတာဟာကမ္ဘာဈေးနှုန်းနဲ့ပြည်တွင်းဈေးနှုန်းကွာဟလာနိုင်ကြောင်းဒီနည်းလမ်းကလည်းတိုင်းပြည်ရဲ့စီးပွားရေးကိုမျှော်မှန်းသလောက်အကျိုးမဖြစ်နိုင်ကြောင်းဘတ်ဂျက်လေ့လာသူစီးပွားရေးပညာရှင်ဦးစော်ဖေဝင်းက VOA ကိုပြောပါဗျာ။
ကမ္ဘာမှာဒေါ်လာတမူးကျနေတယ်ဆိုလို့ရှိရင်ကုန်တွေတွေသူတို့ဝင်ရတဲ့စိတ်အောင်ကြေးလည်းပဲကျမှာပဲအဲ့တော့သူတို့အတွက်ကတကယ်တော့ဘလောက်ကြီးမနှမင်းလာဘူးလို့ကြာတော့မြင်တယ်ပေါ့နော်ဒါပေမဲ့လို့ဘဟုဘန်ကတက်တာရှိတဲ့အခါကျတော့အဲ့လိုလုပ်ငန်းရှင်တွေတောင်းဆိုလာတဲ့ဥစ္စာကိုလည်းရောပြီးတော့လုပ်တဲ့ပုံစံမျိုးနဲ့ထွက်လာဝေတယ်ပေါ့အဲ့တော့အဲ့ဒါမလုပ်သင့်ဘူးလို့ပဲဆရာတော်ပြောတယ်ဒါပေမဲ့လို့ဘဟုဘန်ကတော့အဲ့အိတ်တိုင်းနဲ့လုပ်ရရှိတယ်ဒီရင်လေးလောက်ခဲ့ပြီးပြီးဒေါ်လာကြီးပြောင်းအောင်ဆိုတော့သူတို့လောက်ခဲ့ပြီးပြီဒီလေဒေါ်လာလိုက်ရတယ်ဆိုတာဒေါ်လာဈေးကိုပြန်ချိန်တဲ့ဘောပြန်ပြန်ချိန်တဲ့ဘောပဲချိန်နေတယ်
ကမ္ဘာဒေါ်လာဈေးနှုန်းပြန်မြင့်တက်လာရင်ပြည်တွင်းမှာစွဲတင်ထားတဲ့ဒေါ်လာဈေးကြောင့်ပိုဈေးတက်လာတာမျိုးဖြစ်နိုင်ပြီးတွင်းကုန်တွေဈေးကြီးလာနိုင်တယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းပါတယ်2019နှစ်ကုန်ပိုင်းအမေရိကန်ဒေါ်လာကမြန်မာကျပ်ငွေ1500အောက်ကိုကျသွားရတာကကုန်သွယ်ရေးကြောင့်ဒေါ်လာဝင်ရောက်တဲ့နှုန်းများလာတာကြောင့်ပါအခုကတော့ကိုရိုနာဗိုင်းရပ်စ်တကမ္ဘာလုံးကိုပြန့်နှံ့လာတဲ့တက်ရောက်မှုကြောင့်ဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ပြည်တွင်းကလုပ်ငန်းရှင်တွေဟာ COVID-19 ကြောင့်စီးပွားရေးထိခိုက်နှင်းနာတာတွေကိုမြန်မာနိုင်ငံကုန်သွယ်နှင့်စက်မှုလုပ်ငန်းရှင်များအသင်းချုပ်ရုံး UMFCCI မှာအင်္ဂါနေ့ကဆွေးနွေးကြပါတယ်။တခြားနိုင်ငံတွေကဒေါ်လာဈေးကျတဲ့အတိုင်းတန်ဖိုးလျှော့ပြီးထုတ်လုပ်နိုင်ပေမဲ့မြန်မာကတော့ဒေါ်လာဈေးတက်တဲ့အချိန်ဝယ်ယူထားတဲ့ကုန်ကြမ်းတွေကြောင့်ပြင်ပဈေးကွက်နဲ့မရှင်းပြိုင်နိုင်ပါဘူး။လက်ရှိတော့ပို့ကုန်လုပ်ငန်းရှင်တွေအရှုံးရှိနေကြောင်း UMFCCI ဒုဥက္ကဋ္ဌဒေါက်တာမောင်မောင်လေးကပြောပါတယ်။
ဒါကြောင့်မြန်မာနိုင်ငံ export တွေကလည်းဒီပြပကိုထုတ်ကုန်နေပါလေဒီဟိုရရတဲ့တမိုးရောနေသွားပြီးတော့သူတို့ကြောင်သူစီကပြင်ဝယ်ထားတဲ့ပစ္စည်းတွေပေါ့နော်ဖက်တိုရီပစ္စည်းတွေအစားဟိုဒီတမိုးတွေလည်းသူတို့အနေနဲ့ရှုံးတာတွေကိုမြင်တွေ့ရပါတယ်ကျွန်တော်ဒီဥစားတော့ဆက်လက်ဆွေးနွေးချက်ရှိပါတယ်ခင်ဗျာ
ဒါပေမဲ့လည်းဘိုးဘန်ကဒေါ်လာဈေးအတက်အကျကိုထိန်းချောင်းလုံးဆောင်နိုင်လိမ့်မယ်လို့တော့သူကမမြင်ပါဘူး
ဘိုးဘန်ရဲ့လုံဆောင်ချက်တွေကဟိုပြည်ရင်းရဲ့ဒေါ်လာဈေးဟိုသူတို့ဟိုဖန်ပြီးလုံဆောင်ပြီးတော့ကျအောင်ကျအောင်လုပ်လို့မရပါဘူးအရင်ဆုံးကလည်းသူတို့ဖြစ်ဘူးပါလေဒါက supply and demand ဝယ်လိုအားနဲ့ရောင်းသွားပေါ်မှာပူတည်ပြီးတော့ဒီပါကဒေါ်လာဈေးပေါ့နော်ဒီဟို Federal Reserve ရဲ့အတိုးနှုန်းရဲ့ပြည်တွင်းလုပ်ငန်းရှင်တွေရဲ့လိုအပ်ချက်ရဲ့ပြည်တွင်းကအရောင်းအဝယ်တွေပေါ်မှာအလုံးမူတည်ပြီးသွားတယ်
2019နှစ်ကုန်ပိုင်းကလည်းအမေရိကန်ဒေါ်လာဈေးကျတာကိုကာဝယ်ဖို့ဘိုးဘဘန်ကဒေါ်လာဝယ်ယူခဲ့ရမှာအဲ့ဒီနှစ်နိုဝင်ဘာနဲ့ဒီဇင်ဘာလနှစ်လပေါင်းအမေရိကန်ဒေါ်လာတန်း200လောက်ဝယ်ယူခဲ့ပါတယ်။2020မတ်လ10ရက်အင်္ဂါနေ့မှာတော့ဒေါ်လာ3000ကိုကျပ်ငွေပေါက်ဈေး 1343.2 ကျပ်နဲ့ဘိုးဘဘန်ကပထမကျင်ဝယ်ယူခဲ့ပြီးဒေါ်လာ6000ကိုတော့ကျပ်ငွေပေါက်ဈေး 1339.2 ကျပ်နဲ့တစ်ရက်ထဲမှာပဲဒုတိယအကျင်ဝယ်ယူခဲ့တာဖြစ်ပါတယ်။